ကရင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးလမ်းသရားတွေတိုက်ခိုက်ဖျက်ဆီးခံရတာတွေလည်းရှိပါတယ်။ကရင်လက်နက်ကင်ဖွဲ့စည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေအုံပြုံနေတဲ့သရားတခုကိုမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်ကျိုင်းစိတ်ကြီးဖျားတုံးစုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးဇန်နဝါရီလ28ရက်နေ့မနက်မှာတော့ကျိုင်းစိတ်ကြီးနဲ့မူးလုံသွားတဲ့ကားလမ်းမကြီးကဂျာလီတရားကိုပူးပေါင်းတပ်ဖွဲ့တွေဘက်ကမိုင်းခွဲခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။အဲမိုင်းခွဲတော့နှစ်ခါခွဲလိုက်တယ်ဟိုဘက်ဒီဘက်ထိုင်နေဟိုတပ်ဖက်တပ်ဖက်ခေပေါ့ကျိုင်းစိတ်ကြီးအထွက်လင်းတာပေါ့အဒါလီတရားနခါဆိုတာဟိုဘက်ထိုင်တယ်ဒီဘက်ထိုင်ပေါ့ဒါအဲ့လိုမျိုးပေါ့ဟိုတရားကတော့တုံးနေရတော့တုံးနေရတယ်ဒါတည်းတော့မဖြစ်ဘူးဒီတရားထိုင်နေဖက်နေဖြစ်တယ်အကလမ်းမှဒီလိုမျို
းဒီတရားကိုတော့ဇန်နဝါရီလ26ရက်နေ့ကလည်းမိုက်ခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့လဲဆိုပါတယ်ခရီးသုံးစုဒေတာဘက်မှာလည်းမနေ့ညကမိုက်ခွဲတိုက်ခိုက်မှုတွေရှိခဲ့တယ်လို့လဲဒေတာကန်ကပြောပါတယ
်ဟုတ်ပြီညကတော့ချက်ပွားမှာလုံးနှလုံးကိုယ်ဒါကိုချက်ပွားအခြေရတာကမရှိနေရဲ့အဲ့တော့ဒီပြည့်ပုံစံနဲ့မခွေအချက်ပွားချင်းဒါလုံးကိုလာပြည့်ရတဲ့ဒီမေဂျန်ပြည့်ရတဲ့ခေါ်တော့
ဒီရဲ့ပိုင်းမှာပဲကရင်ပြည်နယ်အတွင်းကကော့ကရိတ်ဖျားသုံးစုကြာရင်စိတ်ကြီးစတဲ့နေရာတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကလည်းအကြဆုံးနေများနေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ကော့ကရိတ်မြို့နယ်ထဲမှာတော့ကျေးရွာ၅ရွာထက်မနည်းမီးရှို့ခံရတာလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲပြီးမီးလောင်တာတွေဖြစ်ခဲ့ပါတယ်ဒေသခံအရက်သားတွေလည်းသေဆုံးထဏ်ရာရတာတွေလည်းဖြစ်ခဲ့ပါတယ်ရှင်